ဘုံဘဝရေးပါအဖို့ဘဝတို့အတွက်ဘုန်းကြီးကဓမ္မဒါနတရားအလှပေးဝေဖို့လို့ဆိုပြီးဆရာမကြီးကလာပြီးတော့ဘုန်းကြီးတောင်းပန်ထားအဘယ်အရွယ်ကြီးလာပြီးဖြစ်ရဘဝဟောင်းခန္ဓာစွန့်လွတ်ပြီးဘဝတဲ့ခန္ဓာယူလှလှဖြစ်နေတဲ့ဘုန်းကြီးတို့အဖို့ဘွားများအားဘုန်းကြီးကဓမ္မဒါနပေးရတယ်ဆိုတော့ဘုန်းကြီးတို့ငယ်ရွယ်သူများအနေနဲ့လည်းပဲမကြာသေးတဲ့ကာလအချိန်မှာဒီလိုပဲဇရာဒုက္ခဖြစ်အလုလက်ခံပြီးမရဏလမ်းကြောင်းလိုက်ရမှာဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ရှေ့ကနေပြီးတော့လမ်းထွင်ပြီးတော့ပြသွားကြတယ်ဘိုးဘွားများအာဓမ္မဒါနပေးဝေရတာဖြစ်လို့ပို့ပြီးတော့ဘုန်းကြီးအနေနဲ့ဝမ်းလဲဝမ်းပါဒီတော့ဘာပေးရမလဲဘယ်လိုဓမ္မဒါနမျိုးပေးဖို့တော်တယ်လဲဆိုရင်ဘုန်းကြီးတို့ဘိုးဘွားများအမြင့်မပြတ်ဆင်ခြင်နှလုံးသွင်းပြီးတော့နေရမယ်ဓမ္မကထာကိုလက်ဆောင်ပေးခဲ့ခြင်းပါလေအမြင့်မပြတ်ဆင်ခြင်နှလုံးသွင်းဖို့ရငယ်သူကြီးသူအလုံးအမြင့်မပြတ်ဆင်ခြင်နှလုံးသွင်းဖို့ရဆိုပြီးတော့မြတ်စွာဘုရားကပိစကနိပါဒအင်္ဂုတ္တပါဠိတော်မှာဇာတိတမောမိဇာတိအနတိတောတိအပိန်နှံပိစဝခိတဗံဣတိယဝါပုရိသေနဝါဂဟထေနဝါပပ္ပစီတေနဝါဣတိယဝါမိမ့်မသည်ခြင်းဖြစ်စေပုရိသေနဝါယောက်ျားသည်ခြင်းဖြစ်စေဂဟဒေနဝါအိမ်၌နေတဲ့လူပင်ဖြစ်စေပပ္ပစီဒေနဝါအေယာတိထောင်လူပေါင်းမှခွာရှောင်ပြီးတော့နေတဲ့ပုဂ္ဂိုလ်ပင်ဖြစ်စေအဟံဃာသည်ဇာတိဓမ္မောပဋိသန္တိတည်နေရတဲ့သဘောရှိကြဤတကားဇာတိံပဋိသန္တိနေရတဲ့သဘောကိုအနတိတောမလွန်မြောက်နှင်းသည်အာမိဖြစ်၏ဣတိဤသို့အဘိန္နံအမြဲမပြပြည့်စွယ်ခိတပံဆင်ခြင်၍နေရမည်မြတ်စွာဘုရားအမြဲမပြဆင်ခြင်နှလုံးသွင်းနေဖို့ရန်လို့ဟောထားတယ်တရား၅ချက်ထဲကပထမအပတ်ဘုန်းကြီးတို့ဘိုးဘွားများဆင်ခြင်ပြီးတော့ကြည်လိုက်ကြစားအဟံဃာတိဇာတိတမောမိဇာတိတမောမိပဋိသန္ဓေနေရတဲ့သဘောရှိ၏ဇာတိပဋိသန္ဓေနေခြင်းသဘောကိုအနတိတောမလွန်မြောက်နိုင်သည်အမိဖြစ်၏ဇာတိဒုက္ခဟောဓမ္မစက်သာပေါ်ဒနာသုတ်တန်းဆိုတဲ့ဒေသနာတော်မှာဇာတိပိဒုက္ခဘုရားဟောဇာတိပိပဋိသန္ဓေနေရတဲ့ဆိုတာဒုက္ခဆင်းရဲ၏အဲ့ဒီပဋိသန္ဓေနေရတာဆင်းရဲတယ်ဒါကြောင့်ဒီပฏิပန်တွေနဲ့မကင်းကြတဲ့တို့တူဟာဘာကိုအမြင့်မပြတ်ဆင်ခြင်နေရမလဲဆိုရင်ဒုက္ခသစ္စာတရားကိုအမြင့်မပြတ်ဆင်ခြင်နှလုံးသွင်းနေကြလို့ဒီအဓိပ္ပာယ်ဘုရားပြောတာဘုရားတို့ဘုရားတို့အဘွားတို့အမြင့်မပြတ်ဆင်ခြင်နေရမှာဘာလဲဆိုရင်မှတ်ထားကြဒုက္ခသစ္စာကိုသဘောပေါက်အောင်အမြဲတမ်းဆင်ခြင်နှလုံးသွင်းရဘုရားကဒုက္ခသစ္စာကိုသဘောပေါက်အောင်မှဆင်ခြင်ကြဒီလိုမှတယ်ဒုက္ခသစ္စာကိုသဘောပေါက်ရင်သမုဒယသစ္စာဆိုတာအလိုလိုပြတ်သွားတယ်ဒုက္ခမှသိလို့ဒီခန္ဓာကြီးကိုတကယ်ဒုက္ခပဲလို့ကြာကြာနာနာသဘောပေါက်သွားတဲ့ဘုန်းကြီးတို့အကိုပွားတွေဟာဒီခန္ဓာပေါ်မှာတဏှာဖြင့်၎င်းဒိဋ္ဌိဖြင့်၎င်းမစွဲလန်းသောဘဲနဲ့တဏှာဒိဋ္ဌိပြတ်သွားတယ်ဒီခန္ဓာကိုဒုက္ခကိုဒုက္ခဖြစ်နေတဲ့ခန္ဓာကြီးကိုဒုက္ခအတိုင်းပဲအမှန်တိုင်းမြင်သွားတဲ့အတွက်ကြောင့်ဒုက္ခမှမသိအောင်ဖုံးထားတဲ့အဝိဇ္ဇာလည်းပဲထိုးအချိန်ကွာသွားတယ်အဲဒါကြောင့်အဝိဇ္ဇာတဏှာဥပါဒံ၃ပါးဒီခန္ဓာပေါ်မှာစွဲလန်းပိတ်ဖုံးနေကြတဲ့ဘုန်းကြီးတို့အဖို့ဘွားတို့ဒီအဝိဇ္ဇာရောတဏှာရောဥပါဒံမှာချုပ်ပြက်ဆဲစီခြင်းအကျိုးမှာဒုက္ခဒုံကြီးဖြစ်တဲ့ဒီခန္ဓာကိုဒုက္ခအတိုင်းမြင်အောင်ကြည့်ပြီးတော့နေကြလို့ဒီလိုပြောတယ်အဲ့ဒါကြောင့် ဇာတိဓမ္မောမိဇာတိအနာတိတောတိပိဏံပိစ္ဆဝကိတ္တပါဟံဃာတိဇာတိဓမ္မောပဋိသင်္ဒီနေရတဲ့သဘောရှိဤဇာတိပဋိသင်္ဒီနေခြင်းကိုအနာတိတောမလုံးမြောက်နေသည်အမိဖြစ်၏ပဋိသင်္ဒီနေရတဲ့သဘောကိုတို့မလုံးမြောက်နိုင်ဘူးပဋိသင်္ဒီနေရတဲ့သဘောရှိတယ်ဒါလေးမပြတ်သင်ရင်အဲ့ဒါကိုဘာကြောင့်သင်ရလဲပဋိသင်္ဒီနေရတယ်သင်ရင်လုံးလုံးပရိသန္ဓေနေမှုကိုညင်းဝေးဆက်ဆုပ်သွားစီခြင်းတဲ့မြတ်စွာဘုရားကပရိသန္ဓေနေရတဲ့ဒုက္ခကိုအမြဲတမ်းဆင်းနေကြဒါပြောပရိသန္ဓေနေရတာဘာလို့ဆင်းရဲသလဲလို့လှမ်းပြီးကြည့်ကြည့်စမ်းဒီကနေ့လူဖြစ်ကြတဲ့ဘုန်းကြီးတို့အဖိုးအဖွားတို့ဟာလူပရိသန္ဓေအနေနဲ့မိခင်ရဲ့ဝမ်းထဲမှာတင့်ပြီးတော့နေရတာဟာ6လကျော်ကျော်10လလောက်နေရတဲ့ဒုက္ခကိုဒီကနေပြန်လှမ်းပြီးတော့မျောကြည့်လိုက်လို့ရှိနေရေးရေးကလေးတောင်မှမပေါ်တော့ဘလောက်များအဝိဇ္ဇာကပိတ်ဖုံးကွယ်စာထားလိုက်တယ်လဲဆိုတာအဲ့ဒီပရိသန္ဓေဒုက္ခမြင်အောင်ကြည့်ဖို့ဘုရားရှင်ပြီးတော့ဒီနေ့ဒီသင်္ခေတကြည့်အောင်ပရိသန္ဓေဒုက္ခငါအဲ့ဒီပရိသန္ဓေဒုက္ခမှာမလွတ်နိုင်ဘူးငါဒီဤကဲ့သို့ပရိသန္ဓေကိုသေးတာလေးပါမပြိမမင်းလို့ပြညာပုံညာမရသေးရင်အဲ့ဒီလိုပြိတ္တနေဒုက္ခကြီးငါခံရအောင်မယ်ဆိုတာကိုသင်ရှင်းကြည့်စားသာတိစာချက်အောက်တဲ့ဝိဉဏ်ပုံနံကြီးလောင်ခြင်းမြောင်မဲမိုက်မိဝမ်းတိုက်ဝဲတို့တူအမိဝမ်းကောင်းမှကိုလဆဲလနေရတာဘယ်လိုနေရသလဲဆိုတာကိုနည်းနည်းမှန့်ကြည့်နိုင်အောင်ဘုန်းကြီးအချင်းထုတ်ပြီးတော့ပြောပါမယ်သာဝိသံချေအောက်တဲ့ဝိယံပုံနံကြီးလောင်ချင်းမြောင်းမဲမိုက်မိဝမ်းတိုက်ဝဲအမိဝမ်းထဲမှာတို့နေရတာဟာအစာသစ်အိမ်အစာဟောင်းအိမ်အဲ့ဒီအစာသစ်အစာဟောင်းအိမ်နှစ်ခုကိုအမိပြုတ်ပြီးတော့နေရအစာသစ်အိမ်ဆိုတာကတနေ့လုံးစားထားတဲ့အစာအစာတွေမစင်နဲ့ကျင်ကြီးကျင်ငယ်မစင်ကျင်ကြီးနဲ့ကျင်ငယ်မဖြစ်သေးလို့ရှိနေရင်ညွတ်တဲ့တယ်မှာရှိပြီးတော့နေတဲ့ဟဲ့လားဥမကြီးရဲ့အထက်ပိုင်းအဖျားပိုင်းမှာရှိတော့အစာသစ်အိမ်ကြီးအစာတွေပြည့်လာလို့ချင်းသူကဖောင်းပြီးတော့ကားလာတယ်အစာမရှိရင်တော့လည်းရှုပ်နေတယ်ဘောလုံးအထက်ကဟာလားပလာတာလို့ခေါ်တဲ့အရာဝတ္ထုကြီးလေထိုးထားတယ်လို့ပေါ့လေမရှိရင်ရော့ပြီးတော့ရှုပ်နေတယ်လေပြည့်လာရင်သူအရာဝတ္ထုကြီးဖောင်းလာတယ်လို့ပဲအေးတို့ဝါကောင်းတွေကအစာသစ်အိမ်ကြီးမှာအပေါ်ဘက်ကချွဲတွေနှက်တွေသလိတ်တွေတတွေးတွေပြည့်ပြီးတော့အပေါ်ဘက်ကချွဲတွေသလိတ်တွေတတွေးတွေနဲ့အောက်ဘက်ကဆိုလို့ရှိရင်အချိုးရောအချင်းရောအငံရောအစရောအဖန်ရောအခါရောအကုန်လုံးအဲ့ဓာတွေကိုရှားပေါ်မှာချွဲနှက်တတွေးတို့ဖြင့်ထောင်းထုဝါချီပြီးတော့ခွေးအံဘတ်တပေါ်ဒစီစီတပွက်ပွက်ဖြစ်နေတဲ့ရွှေရှားဆက်စုပ်ပွဲကောင်းသောအရာဝတ္ထုများကိုမျိုးချထားတယ်ရုပ်ချက်လေးတော့ခုနကသလိတ်တွေကိုဖောက်ပြီးတော့အောက်ရောက်သွားသလိတ်ကြီးကြီးကိုဖောက်ပြီးတော့အဲ့ဒီအစာသစ်တွေသလိတ်အောက်ကိုငုတ်လျိုးဝင်သွားပြီလေဆိုရသလိတ်ကြီးကြီးကအပေါ်ကနေဖုံးပြီးတော့ထားလိုက်တော့ရှင်သွုံးနေတဲ့အဲ့ဒီအရှင်နဲ့အသွုံးနဲ့နေဟာအစာသစ်အိမ်လေးကရှင်ပုတ်သွုံးနေတဲ့အနံ့ကြီးအပေါ်မထွက်နိုင်ဘူးဘာကြောင့်လဲသလိတ်တွေဖုံးထားလို့အဲ့ဒါအရှင်ကျုပ်ပေါ့အစာသစ်အိမ်အကြောင်းပြောရင်အလုံးပြည့်ပြတ်ပါအိမ်ရရေရှာဆက်စုပ်ပေါ်ကောင်းတာခွေးအံတခွေးအံဘတ်တပွဲသလိတ်တွေတတွေးတွေချွေးတွေနဲ့ပိတ်ဖုံးပြီးတော့နေတော့ရှင်သွုံးနေတဲ့အစာသေးအိမ်ကြီးကိုဝါကောင်းတဲ့ကခလေးနဲ့ခေါင်းပေါင်မှာကျွတ်ပြီးတော့အစာဟောင်းအိမ်လို့ခေါ်တဲ့ချက်ရဲ့အောက်ပိုင်းမှာမစင်ထွက်ရအပေါက်အထိတည်ရှိဝင်နေတော့မစင်ချင်းကြီးအိတ်ကြီးအဲ့ဒါကြီးဖေခုထိုင်လို့အထက်ရောအောက်ရောအကုန်လုံးမကောင်းတာတွေကြီးပါဝင်ရင်တပြင်းလုံးကြည့်အောင်မလားပြီးကြည့်ချွဲကြည့်ပြီးတော့မဲသေးစီလိုဖြစ်ပြီးတော့နေတဲ့အဝါတွေအစိမ့်တွေအနီတို့ဖြင့်ညွန်ချဆက်ဆုပ်မှာချွဲကြည့်ပြီးတော့နေတဲ့အိမ်မဖွဲ့တဲ့အဘဒပြီးကြည့်ပြင်းကြီးကလည်းတပတ်လည်လုံးအကြီးအကြီးတွေပိတ်ဖုံးပြီးတော့နေရတဲ့မအိမ်အတွဲမှာဖြစ်ရင်တို့နေပြီးတော့လာခဲ့ရတာဟာအဲ့ဒါအနတ်မတဲ့တန်တရာဆက်အစမထင်တဲ့ဘဝတစ်လျှောက်လုံးကနေပြီးတော့လာရတဲ့ပဋိသင်္ဒေဟာဒီကနေ့အထိပဲအဲ့ဒါကိုသာတိစံကျေအောက်ထက်ဝန်ရံပုံနံကြီးလောက်ကျင်းမြောင်းမဲမိုက်မိဝမ်းတိုက်ဝဲကျင်းချင်းချက်ချက်ပေါင်ပေါင်မဲမဲမလှုပ်တာမရှက်တာဒုလက်ပဲကြာခေါင်းလေးချ
မင်းအောင်လက်ပြီးလေးနှစ်ဖက်ဆုံးပြီးတော့ပင်းငုတ်တော်ကပင်းငုတ်တော်ပေါ်မှာမြောက်အိုကလေးကောက်တယ်လို့နေရတဲ့ပရိသတ်နေဒုက္ခသာနေစာကြီးအောင်တဲ့ဝိညာဉ်ပုံနံကြီးလောင်ချင်းမြောက်မဲ့မဲ့ဒီဝန်တိုင်းဝဲဘယ်၌လောက်လို့ဘယ်ဆိုတာမစင်ပေါ့မစင်တွင်းထဲမှာနေရတဲ့လောက်ကောင်းကလေးလိုပဲသွေးချင်းသွေးအိုင်သွေးပွက်ပြီးဘုတ်သေးရဲ့အတွင်းသွေးဘုတ်သေးရဲ့အတွင်းမှာနေရတဲ့ပရိသန္တိဒုက္ခမှန်းပြီးတော့ကြည့်လိုက်သံပါဘယ်၌လောက်လို့ကြောက်ကိုဝမ်းပြုမိခင်ရဲ့ကြောဘက်ကိုမျက်နှာမူလို့ဒုနဘူချာဥကောင်းထားလေဒုကောင်းနှစ်ပဲကြကောင်းကလေးချမေးအောင်လက်ကလေးဆုပ်ပြီးတော့မိခင်လည်းဆုပ်သိငုတ်တော်မှာမြောက်ဦးကုန်သည်နဲ့မလှုပ်မရှက်သေးတော့လဲဝဲစိတ်တငယ်လို့အယက်သမားအယက်နဲ့ကြီးစားမလို့စိတ်ကလေးတကောင်ဆွဲသွားတယ်ရှိကတယောက်နောက်ကတယောက်သုံးယောက်ကရက်ကန်ရက်ကန်နဲ့မလိုက်ခင်လိုက်ခင်ဖြစ်နေတဲ့ထိုစိတ်ကလေးကိုဟိုဘက်ကလူကခြေတော့နဲ့ကန်လိုက်ဒီဘက်လွတ်ဒီဘက်ကလူကခြေတော့နဲ့ကန်လိုက်ဟိုဘက်လွတ်သွားအဲ့ဒီလူပဲအမေဝန်နေရတဲ့ပရိသန္တနေရတဲ့ကလေးဟာအမေကခန္ဓာကိုယ်အနေထားရွှေတိုင်းပြောင်းတိုင်းကုန်းတိုင်းကော့တိုင်းအမျိုးမျိုးမိခင်ရဲ့ခန္ဓာကိုယ်ကလှုပ်ရှားတိုင်းသူဝေါကောင်းလေးကကလေးတီအယက်သမားကဒူးနဲ့အတက်ခံရတဲ့စိတ်တယ်လို့မှန်မှန်ရကြပါလေဒါကိုသေတော့လဲဝဲစိတ်တယ်လို့အလံပဲမိမွေငယ်ချီတော့အလံပဲမွေဆရာကြီးဖမ်းပြီးတော့ကျင်းချင်းကြက်ကြက်နှီးပချုပ်ကလေးတဲ့ထည့်ထားတဲ့မွေကြီးမလောက်တာမချက်တာခွေပြီးတော့နေရတယ်လို့ပဲအမိစာကပူအေးစားလေမိခင်ကပူတိုင်းအစားအစာတွေခြင်းငရုပ်တွေစားမယ်ဆိုရင်ဝမ်းထဲကကလေးကငရဲမိနဲ့တုတ်ခံရတယ်ပူလာတယ်အဖို့တို့ပွားတယ်ပြန်စဉ်းစားကြတာအဲ့ဒါတွေမှတ်မိသေးရဲ့လားဆိုရင်ဘယ်သူမှမမှတ်မိတော့စဉ်းစားလို့ကိုမပေါ့အဲ့ဒါတွေကိုမသိအောင်ဖုံးကွယ်ထားတာဟာအဝိဇ္ဇာပဲလို့သဘောကြပါအမိစာကပူအေးစားလဲမိခင်ကအေးရာကြီးစားပြန်ရင်လည်းရေခဲတုံးကြီးနဲ့တို့လိုက်သလိုပဲကိုယ်သာဆက်ဆက်ပြည့်တည်းစီဆယ်လနေ၍အဲ့ဒီဒုက္ခကြီးတို့ဘလောက်ခံရလဲဆယ်လခံရလူလောကမှာဒီတဘဝဆယ်လခံပြီးပြီဘဝမကုန်သေးဘူးဆိုရင်ဘုန်းကြီးတို့အဘောပွားများနောက်ထပ်အဲ့ဒီဒုက္ခကိုအကန့်အသတ်မရှိသောဘဝတို့ကလပါလို့ဒါခံရအောင်ပဲခံရအောင်ဒါဇာတိဒုက္ခအဲ့ဒီခံရမယ်ဇာတိဒုက္ခကိုဘုရားရှင်ကနှလုံးသွင်းကြစမ်းပါဆင်ခြင်ကြစမ်းပါပွားများကြစမ်းပါခြေသားတို့ခြေသမီးတို့အဲ့ဒါကြောင့်ဇာတိဓမ္မောမိဇာတိအနာတိတောတိအဘိလံပိသဝခိတာဘံဣတိယာဝပုရိသေနဝါကဟထေနဝါပပစီတေနဝါဣတိယာဝမိမ့်မသီးခြင်းဖြစ်ပါစေပုရိသေနဝါယောက်ကြသီးခြင်းဖြစ်ပါစေကဟဒီနာဝအိမ်မနေတဲ့လူဝင်ဖြစ်ပါစေပပရိဒီနာဝအိယာဒီနာလူဝင်မှာခွာချောင်နေတဲ့ယဟန်ဝင်ဖြစ်ပါစေအဟံသာဒီဇာတိဓမ္မောဤမြကြောက်เสียရွံเสียကောက်နဲ့ပြိမာနေနေရတဲ့သို့တဲ့ဇာတိဓမ္မပြိမာနေနေခြင်းသဘောရှိကြဤတကားပြိမာနေနေရတယ်အဲ့ဒီလိုပြိမာနေနေနေခြင်းတွေပဲမိခင်ဝန်းထဲမှာကိုးလာဆယ်လာအတင်မတည်သွားဘူးလို့မမှတ်နဲ့တော့လူဘဝဆိုတာဟာဘာမှမကြောက်ကလလရည်ကြီးတွေကပြေးသွားတဲ့ပုံကူကြီးရှိတယ်ရည်မြုပ်အခိုက်မှာပြေးသွားတဲ့ပုံကူကြီးရှိတယ်သတ္တိအခိုက်မှာပြေးသွားတဲ့သတ္တဝါကြီးရှိမိခင်ကပြိတ္တန်နေစတော့ကုဏကအထင်အရှားခံရတာကြီးကိုပြောနေတာအဲ့လိုအထင်အရှားအကောင်အထင်းနဲ့သတ္တဝါကလေးတယောက်ရဲ့လို့မရှိခင်ကဘယ်လိုဖြစ်မိခင်ဝမ်းထဲမှာရည်မြုပ်ကလလရည်ကြီးအဲ့ဒါလေ9ရက်လောက်နေတယ်ကလလရေကြီးဆိုတာကကြီးနေတဲ့စီတဲကိုပန်းမီလေးစိုက်လိုက်မြေမီကလေးနွားမီကလေးထည့်လိုက်ထည့်ပြီးတော့အဲ့ဒါလေးခါလိုက်ခါပြီးတော့မှအဲ့ဒီစီဆိုးနေတဲ့ပန်းမီလေးမြေမီလေးကိုတောက်ထုပ်ကလေးထားထိုးပန်းမီကလေးရဲ့အဖျားကိုတော်တော်လေးကြာတော့ကြည့်စီကလေးအနှဲငယ်ကြဥနေတာတွေ့လိုက်ပရိသန်တွေဒုစပြီးတော့နေရတုန်းကမိခင်ဝမ်းထဲမှာအဲ့ဒီလောက်ပဲရှိတယ်သွေးချင်းသွေးအံသွေးပုတ်တီဒီပုတ်တီကိုနကပြောတော့အကြီးအကြီးတွေတဲ့မှာအဲ့ဒီချီကြီးဥကလေးမြလောက်ပါရှိတဲ့အကြီးကြီးလေးတဲ့မှာသတ္တဝါတကောင်ရဲ့ယုတ်တရားတွေနဲ့နန္တရားတွေကအဲ့ဒီမှာစုဝေးပြီးတော့စတင်ဖြစ်နေတယ်ဆိုတာကိုအဲ့ဒါအကြောင်းအပြည့်နှလုံးသွင်းဖို့ပဲအဲ့ဒီလိုနဲ့ရည်ကြီးကလေးဘလောက်ကြာလဲ9ရက်လောက်ကြာတော့တပြည်းပြည်းသူဟာနောက်လာ
နောက်လာပြီးတော့သူကဘာဖြစ်လဲအမြုပ်ကလေးထလာပြီးတော့အဲ့ဒါကိုရေမြုပ်လို့ဆိုပြီးတော့သူက9ရက်လောက်နေတယ်အဲ့ဒီကနေတဆင့်တက်တော့ပွေးကလေးဖြစ်ပြီးတော့အခဲလေးသွေးတုံးသွေးကလေးဖြစ်နေ9ရက်လောက်ကြာပြန်တယ်အဲ့ဒီသွေးတုံးသွေးကလေး9ရက်လောက်ကနေပြီးတော့အသားဆိုင်ကလေးဖြစ်သွားတယ်ခဲပြီးတော့အပတိကလေးသူက9ရက်လောက်နေပြန်တယ်အဲ့ဒီအပတိကလေး9ရက်လောက်ကမှတဖြည်းဖြည်းကြာတော့ဘာဖြစ်လာလဲဆိုတော့သူတော်ကလေး9ကြောင့်ထွက်လာတယ်ချင်းနှောင်းပေါင်းမယ့်နေရာကနေအပားချုံချုံလေးနှစ်တက်ထွက်လာလက်နှောင်းပေါင်းမယ့်နေရာကနေအပားတိတ်ကလေးချုံချုံလေးနှစ်တက်ထွက်လာတယ်ကောင်းပေါင်းမယ့်နေရာကနေပြီးတော့အပားချုံလေးတစ်ခုထွက်လာတော့အဲ့ဒါကိုခက်မှ9ပြားလို့ဒီလိုသုံးတယ်အဲ့ဒါလေးတွေဟာတရွေ့တရွေ့တနေ့တနေ့ရင့်ကျက်ရင့်ကျက်ပါများလာတော့မှတတ်တော်အကောင်ကြီးတကောင်ကြီးလို့ဟိုထဲမှာတော်တော်ကြာတော့ထင်ရှားပြီးတော့လာအဲ့ဒီအခိုင်အနှံ့မှာသိသွားနိုင်တယ်ဆိုတာကိုလည်းမရဏကမ်းမှာကျွနေနှလုံးမပြီးတော့တာအဲ့ဒီလိုနဲ့နေရတဲ့ဒုက္ခတွေဘဝပေါင်းဟာတို့မရည်တွက်နိုင်တော့ဘူးအခုလည်းပဲဤလိုပရိသန်နေပြီးတော့ဤလိုလူလာပြီးတော့ဖြေကြတာမဉ္ဇဉ်ဘုံဉ္ဇဉ်ဒီဘဝတို့မရသေးရင်တို့နောင်လည်းပဲအဲ့ဒီလိုဒုက္ခခံရလေဦးမယ်လို့နှလုံးမပြီးတော့ထားသင့်တယ်ဆိုတဲ့အကြောင်းကိုဘုရားရှင်ကသာတိဓမ္မောအဲ့ဒီလိုပရိသန္ဓေနေရတဲ့သဘောကြီးတွေအာမိငါတို့ဖြစ်ဖြစ်ဤတကားသာတိအဲ့ဒီလိုပရိသန္ဓေနေရတဲ့သဘောကိုအနတိတောငါတို့တရီမလွန်မြောက်နိုင်ကြဤတကားဤတိဤသို့အဘိနံအမြဲမပြပိစွခိတမံငါတို့တရီဆင်ခြင်၍နေရကြဤနေတတ်ကြအဲ့ဒါတို့ပိသအရင်တို့ဘုန်းကြီးတို့အဖို့ပွားတယ်နှလုံးသွင်းဖို့ရမှာထားခဲ့ပဲနောက်ထပ်ကထပ်ကအဲ့ဒါဖွင့်ပြီးတော့နားထောင်ကြည့်အဲ့ဒါတစ်ချက်ဇာတိဒုက္ခနှလုံးသွင်းဖို့ဒါလောက်ဆိုတော်ကြဆို gain နောက်တစ်ဆင့်သွားရမယ်ဇာတိရလို့အဲ့ဒီပဋိသန္ဓေနေလာတယ်ဆိုရင်ကြည့်လိုက်စမ်းခုနကပြောခဲ့တဲ့နေရာမှာဇရာသဘောတစ်ဆင့်တက်ဖို့ရဇရာဆိုတာဟာဗါတဲ့လေထိုကဲ့သို့ဖြစ်လာတဲ့တတဝါတယောက်မူလဖြစ်ထားတဲ့ပင်ကိုယ်သဘောအတိုင်းတည်မနေဘဲနဲ့ပြည့်စည်မယ်ဆိုတဲ့ဘက်ကိုတရိပ်ရိပ်နဲ့ဒလစပြောင်းရွှေ့ထောက်ပြန်ရင့်ကျက်ပြည့်စည်နေတဲ့သဘောကိုသာပြည့်စည်မဲ့ဘက်ကိုတရိပ်ရိပ်နဲ့ရွှေ့ရှားနေတဲ့သဘောပြောင်းနေတဲ့သဘောကိုသရာခေါ်ခုနကဘုန်းကြီးပြောခဲ့ပါတယ်ပထမဥဆုံးစတဲ့ပရိသန္ဓေနေတော့ကလလရေကြီးလို့ခေါ်တဲ့အကြည်တကလေးသွေးအကြည်ကလေးအဲ့ဒီသွေးကြည်ကြီးကလေးကနေနောက်လာသေးအမြုပ်ကလေးတွေတဲလာသေးသွေးကလေးကလေးဖြစ်လာသေးအပတ်တကလေးဖြစ်လာသေးအပတ်ဆိုင်လေးတွေပေါ်လာသေးလို့အဖြစ်ဖြစ်အဲ့ဒီလိုပြောင်းပြောင်းပြောင်းပြောင်းနေတာဟာဘုန်းကြီးတို့အဖို့ပေါ်မြန်မှတ်လိုက်ကြအဲ့ဒါဟာဇရာပဲလို့မှတ်လိုက်ကြရင့်ကျက်သွားတာနော်တရွေ့ရွေ့နဲ့မူလတိုင်းမနေဘူးရင့်လာပြည့်ပင်တပင်မှာဥပမာတရက်ပင်ကလေးတပင်ကကြည့်လိုက်ခံပါသေးဖူးလေးတွေထွက်လာတယ်အဖူးလေးတွေကနေအပွင့်လေးတွေဖြစ်လာတယ်ဘုန်းကြီးဒါခက်ကြဲကြဲပြောနေတယ်အပွင့်ကလေးတွေကနေပြီးတော့တော်တော်ကြာအပွင့်အဖတ်ကလေးတွေကျွေကြပေါ့ပြီးတော့အလဲကောင်ကပါလေးပေါ်လာလဲဆိုလို့ရှိရင်စူစူကလေးနဲ့အသီးလေးအကင်းလေးသီးသီးလေးပေါ်လာထို့စူပြီးတော့နေတဲ့အသီးကင်းလေးဟာတပြေးတပြေးနဲ့ကြီးထွားလာပြီးတော့တော်တော်လေးကြာကြအထက်မှာအသီးမရှိသေးတဲ့လက်ပန်းကြားလောက်အသီးလေးနောက်တော့အဲထဲမှာအစီလေးတည်လာတဲ့ချီမလက်မနောက်တပြည့်တပြည့်နဲ့အဲ့ဒါဟာကြီးပြီးတော့အစိမ့်နုရောင်ကနေအစိမ့်ချင်းရောင်အစိမ့်ချင်းရောင်ကနေတပြည့်တပြည့်ဟိုနေရာကကွက်ဒီနေရာကကွက်နဲ့အဝါရောင်ပြောင်းပြီးတော့တော်တော်ကြာမှဲ့သွားပြီးတော့ဖြုတ်ခနဲ့ဆိုအပင်ဘောကကျွေကြသွားအပင်ဘောကကျွေကြသွားလို့ညီကြီးရောက်ပြီလေဆိုရောအဲ့ဒါကောက်စားတဲ့လူကစားရင်စားမစားရင်လည်းပဲထိုးအပင်အောက်မှာကျွေကြသွားတော့ထိုးတရက်တိကလေးပြီးတပြည့်ပြည့်နဲ့ဘာဖြစ်သွားလဲပုတ်သွားတယ်ပုတ်သွားတော့ဗာကြံခဲ့အဲဒီကအစီကလေးတစ်ခုကြံခဲ့ပြီးတော့ထိုအစီကလေးတွေမြေကြီးပေါ်မှာရောက်နေတဲ့အတွက်ကြောင့်မိုးရေကလေးသွတ်ဖြန့်ပြီးတဲ့အခါကျတော့ဗာဖြစ်လဲနောက်ထပ်အပင်ကလေးတစ်ပင်ပေါက်လာပြန်ရောအဲ့ဒီအပင်လေးတစ်ပင်ကလည်းဒီလိုအသီးတွေပြီးပြီးတော့ဒီလိုပဲနောက်ထပ်အစီကလေးရအပင်လေးပေါက်လာပြန်တယ်တံ္ဍရာလဲတယ်ဆိုတာဟာအဲ့ဒါကိုတော့စဉ်းစားကြဘုန်းကြီးတို့အဖိုးများအပွားများဟာယခုရင့်နေတဲ့တရေတီကလေးမှဲ့နေတဲ့တရေတီကလေးတလုံးလိုဖြစ်ပြီးမကြရင်ကျွေကြတော့မယ်ကျွေပြီးပြီဆိုရင်ပြီးရောလားလို့ဆိုတော့မဟုတ်ဘူးယခုပြည့်စက်ခဘဝခန္ဓာကြီးပြည့်စည်သွားတာကိုကျွေသွားတယ်သိသွားတယ်လို့ခေါ်တယ် တေးဒီတလုံးအပင်ကပြုတ်ကျလို့မြေကြီးပေါ်ရောက်ရင်ထိုသေးဒီနဲ့ထိုသေးပင်တခြားစီဖြစ်သွားသလိုပဲဤပြည့်စက်ခဘဝကြီးနဲ့ဘုန်းကြီးတို့အဖိုးဘွားများရဲ့ရုပ်နာနှစ်ပါးနဲ့ဟာတခြားစီဖြစ်သွားပြီတော့မြေကြီးပေါ်ကျသွားတော့တေးဒီဟာတပြေးတပြေးနဲ့ထိုမြေကြီးပေါ်မှာပဲပုတ်ဆွေးသွားတဲ့ကဲဆိုဘိုးဘွားတို့ရဲ့ဤယူပကရကြီးဟာလည်းပဲ၆ပေမြတ်တော့တွင်ကလေးထဲမှာပုတ်သွေးပြီးတော့ဘာမှမကြမ်းနဲ့ဥဒုစရုပ်ကြီးအဖြစ်နဲ့ကြံ၍သူခရဲစီကလေးတစ်စည်းကနောက်တာအပင်သစ်တစ်ပိအပင်သစ်တပင်ထပ်ပြီးတော့ပေါက်တကယ်သူတို့အဘိုးဘွားတို့ဘဝသံ္ဍရာတစ်လျှောက်လုံးက၎င်းဤယခုပြည့်စက်ကဘဝတစ်လျှောက်လုံး၎င်းပြုလို့စီးဘူးအထုထားတဲ့ကုသိုလ်စေတနာအကုသိုလ်စေတနာကံဆိုတဲ့မျိုးစီကလေးဟာဘဝသစ်တစ်ခုမှာခန္ဓာသစ်ဆိုတဲ့အပင်တပင်ထပ်ပြီးတော့ပေါက်လေအောင်မယ်။တရက်စီတရက်ပင်တပင်ထပ်ပေါက်သလိုပဲတို့ဘုရားများရှိထားတဲ့ကံစေတနာကနောက်ထအပင်တပင်ထပ်ပြီးတော့ပေါက်လေအောင်မယ်။ဇာတိဒုက္ခနောက်ထလာအောင်ပေါ့။အဲ့ဒါကိုစင်စင်နှလုံးသွင်းနိုင်ဖို့ရန်အတွက်ဇရာဓမောမိဇာဇရာဓမောမိဇရံအနတ္တိတောတိအဘိနံပိစ္ဆကိတပံအိဋ္ဌိယာဝါပုရိသေနဝါကဟတိနဝါပပိစီတေနဝါဇရာဓမ္မောအိုယမိသဘောရှိဤအဟံငါတိဇရာဓမ္မောအိုယမိသဘောရှိဤဇရာဓမ္မောအိုယမိသဘောရှိသည်အမိဖြစ်ဤဇရံအိုယမိသဘောကိုအနတ္တိတော်မလွန်မြောက်နိုင်သည်အမိဖြစ်ဤဒီသာသင်္ကေတသံပါပရိနန္ဒီနေပြီးလို့အတ္တဝါတယောက်ဖြစ်လာတဲ့ငါဆိုတဲ့ပုဂ္ဂိုလ်တယောက်သည်အိုရမီသဘောရှိ၏ဇရံအိုရမီဆိုတဲ့သဘောကိုအနတ္တိတော်မလွန်မြောက်နိုင်သည်အမိဖြစ်ချေ၏တကားဆင်းရဲလိုက်မိမိရဲ့တလားမြတ်လို့တော့ခန္ဓာကိုယ်ကြီးကိုခြေပြားမှဆံပြားတိုင်းဥဒ္ဒံပါဒတလားတော့ဂေတမတ္တကဆံပြားမှခြေပြားတိုင်းခြေပြားမှဆံပြားတိုင်းဤတလံမြတ်သာရှိတဲ့ခန္ဓာကိုယ်ကြီးကိုနှလုံးသွင်းပြီးတော့ကြည့်လိုက်သမ်းပါ။အိုခြင်းသဘောရှိဤအိုရတဲ့သဘောကိုငါသိမလွန်မြောက်နိုင်ကြတကား။အိုတဲ့ဆိုတာဘာဖြစ်တာလဲ။တရွေ့ရွေ့နဲ့ရင်းကျက်နေတာပျက်စီးနေတာ။အပိသဘဝတစ်ခုရဲ့ခန္ဓာပျက်စီးသွားတာမဟုတ်သေးပဲနဲ့ခန္ဓာအဟောင်းအဟောင်းတွေတနည်းပြောရရင်နုနယ်တဲ့သဘောတင့်တယ်တဲ့သဘောတွေပျက်စီးပျက်စီးနေတာကိုအိုတယ်လို့ခေါ်ပါတယ်။နုံနယ်တဲ့သဘောတင့်တယ်တဲ့သဘောလှပတဲ့သဘောလေးများตาရွယ်ကောင်းပါတယ်ဆိုတဲ့သဘောလေးများရှုကျင်သဘောကောင်းတယ်ဆိုတဲ့သဘောတရားလေးများပျက်စီးနေတာကိုရင့်ကျက်တယ်လို့ခေါ်တယ်။ဘုန်းကြီးတို့အဘိုးဘွားတို့လွန်ခဲ့တဲ့50နှစ်50 60အပိုင်းကိုကိုယ့်ကိုယ်ကိုပြန်ကြည့်လိုက်ပေါ့။13နှစ်14နှစ်15နှစ်16နှစ်18နှစ်17 19 20အစိတ်အဲ့ဒီအရွယ်လောက်တုန်းကဘုန်းကြီးတို့အဘိုးဘွားများရဲ့အဘအရေးကလေးတွေဟာဘယ်လိုလဲမျက်လုံးကလေးတွေဟာဘယ်လိုလဲနှရွက်ကလေးတွေဟာနားလေးတွေဟာဘယ်လိုလဲကိုယ့်ကိုယ်ကိုကြည်ဆံမင်းလေးတွေကဘယ်လိုလဲနှုတ်နှုတ်နယ်နယ်တင့်တင့်တဲတဲသမှုတိသစ္စာနယ်ကလှတယ်ဆိုတဲ့အရာဝတ္ထုတွေအဲ့ဒီလို18 19 20အရွယ်တုန်းကပြည့်ပြည့်ချူချူတင့်တင့်တဲတဲအကုန်လုံးပြည့်ပြည့်စုံစုံပါပဲနော်ယခုတော့ရင်အဲ့ဒီလို တင့်တယ်လှပါတယ်ဆိုတဲ့သဘောတွေပါမှမချန်တော့ဘူးတဲ့မသေးခင်ပဲယခုအတုပါကြီးဖြစ်နေပြီဆိုတော့ကိုယ့်ကိုယ်ကိုမြင်နိုင်ပါပြီမျက်လုံးတွေကလည်းတင့်တဲ့သဘောရတဲ့ကုသိုလ်ပါမှရှာမရဘူးမျက်ဝမျက်ချေတစည်းစီတပွားပွားထွက်နားတွေကလည်းနားပြီးနှချေတစည်းစီတစည်းစီတပွားပွားထွက်နှာခေါင်းကကြည့်မလားဗစက်ကကြည့်မလားကာနာကိုတကိုယ်လုံးသွားတာကိုယ့်ပေါက်ကထွက်နေလိုက်တာအကုန်လုံးမစင်အငြင်းအကြီးတစည်းစီတပွားပွားထွက်ပြီးတော့တလဇပစ္စည်းပြီးတော့ရင့်ကျက်နေတဲ့ခန္ဓာကိုယ်ကြီးဆိုတာနှလုံးသွင်းတဲ့မူလရုပ်တရားရယ်လို့မူလကတရတင့်တယ်တယ်ဆိုတဲ့ရုပ်အစုအဝေးရယ်လို့ဒီကိုယ်ထဲမှာကုပါမမရှိတော့အဲ့ဒီလိုကိုယ့်ကိုယ်ကိုတလားမျက်လောကခန္ဓာကိုယ်ကြီးရဲ့အတွင်းမှာဇရာဓမ္မတလဇရင့်ကျက်ဆွေးမြေ့ပစ္စည်းနေတဲ့သဘောရှိခြင်းဤဇရာမဆွေးမြေ့ရင့်ကျက်ပစ္စည်းနေပြီဆိုတဲ့သဘောကိုအနတ္တိတော့မလွန်မြောက်နိုင်သည်အာမိဖြစ်ခြင်းဤတကားအဲ့ဒါကိုတလည်းသာဆင်ခြင်ရင်းဆင်ခြင်ရင်းနဲ့ဒီကိုကြီးကိုညှိဝှေ့စရာသိကောင်းဒီတလားမြတ်လို့တော့ခန္ဓာကိုယ်ကြီးကိုအဲ့ဒီအိုရတဲ့သဘောကိုစဉ်းစားတိုင်းစဉ်းစားတိုင်းကြုံစရာမုန်းစရာညှိဝှေ့စရာသိကောင်း အဲ့လိုယုံမုံကြီးကိုဆက်ဆုပ်တဲ့သဘောတွေပေါ်လာအောင်နှလုံးသွင်းစမ်းပါလို့ဖခင်ဘုရားရှင်ကမှာခဲ့တယ်အဖို့ဘွားတို့ဒါကြောင့်ဖခင်မြတ်စွာဘုရားမှာခဲ့တဲ့ဦးနိုင်ဦးရတဲ့သဘောကိုသင်ခြင်းရစမ်းပါဤမြတ်ရှင်းနေတယ်လို့ထင်ပြီးတော့လာခဲ့တဲ့ခန္ဓာကိုယ်ကြီးကိုယခုအိုးတဲ့သဘောနှိမ့်ဆက်လို့မတင့်တယ်ဘူးဆိုတာကိုသဘောပေါက်ခဲ့ရင်တင့်တယ်တဲ့အထင်ဖြင့်တက်မဲ့နေတဲ့တဏှာရဲ့တင့်တယ်တဲ့အထင်ဖြင့်စွဲလန်းနေတဲ့ဒိဋ္ဌိရဲ့အဲ့ဒီပြည့်စည်ဆွေးမြေ့နေတဲ့ခန္ဓာကိုယ်ကြီးကိုမပြည့်စည်ဘူးလို့အမှားမှားအယွင်းယွင်းယူဆထားခဲ့တဲ့ဒိဋ္ဌိရဲ့အဲ့ဒီဒုက္ခတွေကိုမသိမမြောဖုံးကွယ်ထားတဲ့အဝိဇ္ဇာဒါကြောင့်အဝိဇ္ဇာတဏှာဒိဋ္ဌိအဲ့ဒီဥပါဒံတရားတွေဟာဤလူစင်ခြင်းမှများရင်တဖြည်းဖြည်းယော့ပါပြီးတော့သွားလိမ့်မယ်။အဲ့ဒီလိုကျော်ပါသွားရင်ဒါသက်သာသွားပြီးသံဃာမှာဒုက္ခသက်သာသွားပြီ။ဒါကြောင့်ဒုက္ခသက်သာခြင်းရင်ဒုက္ခကိုပဲမြင်အောင်ကြည့်ရတယ်။ပြောခဲ့ပြီပရိသန္တိနဲ့ဒုက္ခကိုမြင်အောင်ကြည့်ပရိသန္တိနေခြင်းဒုက္ခတဖြည်းဖြည်းသက်သာသွားလိမ့်မယ်။ဘာကြောင့်သက်သာသွားတယ်လဲအဝိဇ္ဇာတဏှာဒိဋ္ဌိချုပ်ငိမ့်သွားလို့သက်သာအိုတဲ့ဒုက္ခမှလွတ်မြောက်ခြင်းရင်အဲ့ဒီအိုတဲ့ဒုက္ခကိုပဲထပ်တလဲလဲကြည့်ပါအဝိဇ္ဇာတဏ္ဍာဒိဋ္ဌိကြောပါသွားရင်သက်သာလိမ့်မယ်ဒါမှတ်ထားကြမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတောထွက်တဲ့အခါတုန်းကနမိတ်ကြီး၄ပါးဆိုတဲ့နေရာမှာသူအိုသူနာသူတိယဟန်ဆိုရမှာကြည့်သမှာအိုတဲ့ပုဂ္ဂိုလ်မြင်လို့လည်းပဲဘုရားအလုံးတော်ကြီးကတောထွက်ခြင်းနဲ့စိတ်ပောက်ခဲ့ဒါရင်မကပြီဘူးသာရိပုတ္တရာရဲ့ညီထွေးကလေးအငယ်ဆုံးရေဝဒသူလည်းပဲတိုးထွက်ခဲ့တာဟာအိုရာကိုသဘောကျပြီးတော့တိုးထွက်ခဲ့တာသာရိပုတ္တရာတို့ဟာညီကိုမောင်နှမအလုံး9ယောက်ရှိတယ်သာရိပုတ္တရာရဲ့အောက်မှာဆိုရင်6ယောက်ညီ6ယောက်ညီမ6ယောက်သာရိပုတ္တရာရဲ့6ယောက်ညီ3ယောက်ကသာရိပုတ္တရာရဲ့အောက်မှာညီ3ယောက်ညီမ3ယောက်ညီ3ယောက်ကဘယ်သူတုံးဆိုရင်ဆုံးဒရယ်ဥပဒေနာရယ်ရေဝရရယ်လို့ညီငယ်3ယောက်ညီမငယ်3ယောက်ကစာလာရယ်ဥပစာလာရယ်သီသူပစာလာရယ်လို့3ယောက်ပါရိပုတ္တရာကအကြီးဆုံးပေါင်းရင်9ယောက်ပါအဲ့ဒီ9ယောက်သောအမျိုးသားအမျိုးသမီးတွေကိုပောက်ဖွှန်းထားတဲ့မိဘ2ပဝင်ကန္တပုံနာကြီးရဲ့ပါရီခေါ်တဲ့ပုံလေးမှကြီးရဲ့နှစ်ယောက်သလုံးမိစ္ဆာဒိဋ္ဌိကြီးတယ်အဲ့ဒီမိစ္ဆာဒိဋ္ဌိနှစ်ယောက်ကနေဖွားမြောက်ထားတဲ့ဒီညီကိုမောင်နှမ9ယောက်ဟာအကုန်လုံးမြတ်စွာဘုရားသာသနာမှာယဟန်ဖြစ်ကုန်ကြတယ်ယဟန်ဖြစ်တဲ့9ယောက်တို့အ내အငယ်ဆုံးဖြစ်တဲ့ခြေရီဝရကနောက်ဆုံးမှဖြစ်တယ်နောက်ဆုံးသူဖြစ်ပုံလေးကိုဘုန်းကြီးအချင်းချင်းကြိုးစားမရသေးအငယ်ဆုံးဖြစ်တဲ့ရေဝဒကလေးဟာခုနှစ်နှစ်သားလေးနဲ့အိမ်မှာအရွယ်မမြောက်သေးဘူးကြံရစ်ခဲ့အမ3ယောက်နဲ့အဘူ3ယောက်သာသနာတော်ရောက်ပြီလို့ဗုဒ္ဓဂေါရမရဲ့တပည့်တွေဖြစ်ကုန်ကြပြီမိစ္ဆာဒိဋ္ဌိအမေနဲ့အဖေကစဉ်းစားတယ်အငယ်ဆုံးဖြစ်တဲ့ဒီခုနှစ်နှစ်သားလူရွယ်မရောက်သေးတဲ့ရေဝဒလေးကိုလည်းပဲဟိုအဘူတွေအမတွေကခေါ်သွားပြီးတော့ဗုဒ္ဓဂေါရမတပည့်လှုပ်ပြလိုက်အဲ့ဒီလိုများဗုဒ္ဓဂေါရမရဲ့တပည့်အဖြစ်ရောက်သွားရင်တော့ဒုအမျိုးတော်ပြတ်ပြီးဒုက္ခပဲအမျိုးမပြတ်အောင်စီမံလီမပဲဆိုပြီးအဲ့ဒီခုနှစ်နှစ်သားအငယ်ဆုံးအိမ်မှာကြံနေခဲ့တဲ့ရေဝဒဘဒုပါကလေးကိုအိန္ဒိယထုံးစံအရာခုနှစ်နှစ်အရွယ်တည်းကသူနဲ့တင့်တော်ရမင်းကလေးတယောက်နဲ့ရွေးချယ်ပြီးတော့လက်ထပ်ထားတယ်အဲ့ဒီလက်ထပ်ပွဲအခမ်းအနားမှာဘိသိဇာကအဘိသိညာသွန်ပြီးတော့ဘဒုသမီးနဲ့ဘဒုသခုနှစ်နှစ်သမီးခုနှစ်နှစ်ခုနှစ်နှစ်သားလေးငွေဖလာတဲ့လက်ချေထပ်ပြီးတော့အဲ့ဒီမှာအခန္ဓာပြုနေတော့ဆွေတွေမျိုးတွေကသူ့ပေးကြတယ်ဘဒုသမီးကိုဘဒုသမီးခုနှစ်နှစ်သမီးလေးချောချောလာလာငယ်ငယ်ကလေးကိုဘယ်လိုသူ့ပေးကြကြလဲဤခုနှစ်နှစ်အရွယ်အမျိုးသမီးငယ်သည်သူဤအဖွာခဲ့သို့အသက်ချီပါစေတည်းအဲသူဤအဖွာခဲ့သို့ဖြစ်ပါစေတည်းဒီအဖွားကဲ့သို့ဖြစ်ပါစေသတည်းဒါလေးသူ့ပေးတယ်စဉ်းစားထားကြနော်ဒီအဖွားကဲ့သို့ဖြစ်ပါစေသတည်းဆိုရေဝဒကစဉ်းစားဘယ်နဲ့သူ့အဖွားလို့ဖြစ်ပါစေလို့သူ့ပေးတယ်သူ့အဖွားကဘယ်လိုလဲလို့မေးပြီးတော့ဟိုနားမှာထိုင်နေတဲ့အဖွားကြီးမမြင်ဘူးလားအသက်90ကျော်နေပြီတပည့်တွေကလည်းအကုန်လုံးတကောင်းလုံးဖွေးဖြူးလို့ကြောင်မူမွေး ဟဲ့လားကြာကံတုံးကြီးကောင်းမတင်ထားသလိုဖြစ်နေတဲ့အဖွားကြီးပါးတွေကလည်းခြိုက်လို့မျက်လုံးတွေကလည်းခွက်လို့မျက်တွင်းတွေကလည်းနစ်လို့နှာရည်တွေပလက်ချွဲတွေကလည်းတပြည့်ပြည့်နဲ့ပါးစပ်ကယူထွက်လို့စတုံးကလေးထုံထားလိုက်တာလည်းငငယ်တုံးကဆိုလို့ရှိရင်တင့်နေတယ်လေကောင်းကဆက်ပြီးဖြေချလိုက်ရင်ကြောဘကနေဆင်းသွားလိုက်တာတကောက်ခွဲအတိအခုတော့တမာသီးလေးလောက်မြပါရှိတယ်စတုံးတော်ကလေးနဲ့တဲ့ခရမ်းသီးလေးနေလန့်တာလို့ပိန်ချုပ်ပြီးတော့နေတော့အဖွားကြီးကွေကွေကလေးပေးလာတိုင်းဤအဖွားကလေးဖြစ်ပါစေသတည်းလို့ဆိုတာဟာဆွေမျိုးတွေပေးတဲ့သူ့ဒီတခြားအတိတ်ပဲမဟုတ်ဘူးအသက်ရှိပါစေဆိုတဲ့အတိတ်ပဲဝိုင်းသူ့ပေးကြတာအဲ့ဒီလိုအသက်ရှိတဲ့အဖွားကြီးကိုကြည့်ပြီးတော့ရေဝတာကတန်ဝေကတည်းဖြစ်လိုက်တာငါဇနီးလောက်ဝတာကကြောက်လိုက်တာလေကြောက်လိုက်တာဒီလိုအသက်တူတဲ့လူလည်းသေးတာပဲအသက်ရှိတယ်ဆိုတဲ့လူကလည်းအိုပြီးတော့သေးတာပဲဘာမှမထူးကြဘူးအိုဒုက္ခပူတာတခုပဲရှိအဲ့ဒီအိုဒုက္ခကိုခံနိုင်အောင်နှလုံးသွင်းတဲ့အဖို့ဖွားဆိုရင်တော့ကိစ္စမရှိဘူးပေါ့အဲ့ဒီအခါမှာရေဝတ္တဟာငါဇနီးလောင်းကလေးဟာဤအဖွားကြီးကဲ့သို့အသက်ရှင်ရင်ဤအဖွားကြီးကဲ့သို့ပဲယုံချဆက်ဆုပ်ပွဲကောင်းလောင်းအောင်အိုမင်းရင်ရောပြည့်စည်အောင်မှာပါတကားဆိုပြီးတော့အဲ့ဒီကနေဓမ္မပံဝေကညာယူပြီးတော့အိမ်လဲပြန်ရောဗဒုသမီးလက်ပေါ်တင်ပြီးတော့အိမ်လဲပြန်ရောလမ်းခုလာတော်တန်းတနေရမှာဗဒုသားတွေကိုပြောတယ်သူ့လိုက်ပြီးတော့အချမ်းရံလိုက်ရတယ်ဗဒုသားတွေကိုငါအပေါ်အပဆွန့်ရအောင်တော်တဲ့ခဏထွက်ချင်ပါတယ်ဆိုပြီးတော့ဆင်းပြီးတော့တော်အောင်တော်ကြုံနဲ့ဝင်သွားအပေါ်အပဆွန့်တရောင်ရောင်သွားပြီးပြန်မလာတော့ဘူးတခါတည်းဖွက်ပြီးရောအဲ့ဒီကနေထွက်ပြီးပြီးတော့ပြန်သွားလဲဆိုတော်ကြုံတကြောင်သွားပြီးတော့ကမ္မထံအာထုတော်ရဆရာတော်ဒီတန်မိခံပြီးတော့ကမ္မထံအာထုအဲ့ဒီမှာယဟန္တာဖြစ်သွားတယ်ခုနှစ်နှစ်သားကလေးနဲ့ယေဝဒဟာယဟန္တာဖြစ်ပြီးတော့အဲ့ဒီရှားတော်ကြီးတွေမှာကျွတ်နေဘွက်လေးနဲ့မိုးတသက်လုံးနေသွားတယ်တဲ့အဲ့ဒီရှားတော်ကြီးတဲမှာရှားတော်ကြီးတဲမှာခုနှစ်နှစ်သားယဟန္တာရေဝတတသက်လုံးနေသွားဒါကြောင့်မို့လို့ဘုန်းကြီးတို့အဖိုးတို့အဖွားတို့ရေဝတဗဒုသားကလေးစီခုနှစ်နှစ်အရွယ်ကလေးစီဖြစ်လင့်ကစားအသိဉာဏ်ကကြီးကျယ်သူဖြစ်သောကြောင့်ထိုကဲ့သို့ကြောက်စရာကောင်းတဲ့စရာဒုက္ခကြီးကိုဆင်ញင်ပြီးတော့အိညာတီဆောင်လူပေါင်းမှစော့ခွာသွားသလိုဘုန်းကြီးတို့ဘိုးတို့အပွားတို့လည်းပဲအဲ့ဒီလိုမိမိကိုယ်တည်းအိုဒုက္ခခံစားနေရတဲ့အချိန်မှာဒီတဏှာမျက်လို့တော့ခန္ဓာကိုယ်ကြီးဖြစ်နေတဲ့အိုခြင်းဘောကိုမပြတ်ဆင်းခြင်းပြီးတော့ပင်ရာတီထောင်လူပေါင်းကနေစော့ခွာပြီးတော့ယခုလိုအဖိုးအဖွားများရဲ့မိခိုးရာဈေးပါကိုရောက်လာကြတယ်ဆိုတာဟာဒါတောထွက်လာခြင်းပဲအိမ်ဟန်းကြီးထွက်လာတာဟာဒါတောထွက်တဲ့သဘောပဲအဲ့ဒီလိုတောထွက်လာကြတဲ့အဘိုးတို့အဖွားတို့ရေဝတ္တမာမဏိကလေးတောကြီးထဲမှာယဟန်တရားအထုတ်ရင်းနဲ့အရဟတဘုဆိုက်သွားသလိုကိလေသာတွေငြိမ့်ပြီးတော့အိုဒုက္ခကိုနောက်တော့မခံစားရတော့သလိုဘုန်းကြီးတို့အဖွားအဘိုးအဖွားများလည်းအဲ့ဒီလိုအထုတ်ကြရပါပဲ။ဒါကြောင့်ဇရံအနတ္တိတောတိဇရာတမောဟိဇရံအနတ္တိတောတိအဘိနံပိစ္ဆဝတိတပံအဟံငါတိဇရာတမောဩဝယာတိသဘောရှိ၏။ဇရံဥခြင်းသဘောကိုအနာတိတော်မလွန်မြောက်နိုင်သည်အမိဖြစ်၏ဣတိဤသို့အဘိနံအမြဲမပြပြည့်စွဲစီတပံဆင်ញံအဤဒုတိယဆင်ញံရမယ်အချက်တစ်ခုပြီးကြသို့ဂိုင်နောက်တစ်ချက်သွားဗျာတိဓမ္မောမိဗျာရိအနာတိတော်ဒီအဘိနံပြည့်စွဲစီတပံဣတိယာဝါပုရိတိနာဝါဂဟတိနာဝါပပိစီတိနာဝါအာငါရီပြာရီဓမ္မအနာယောဂနှိစ္စခံရသည့်သဘောရှိ၏ဗျာဒိအနာယောဂတွင်နှိစ္စခံရမည်သဘောကိုအနတိတော်မလုံးမြောက်နိုင်ကြပါ၎င်းဤသည့်ဤသို့အဘိနံမြဲမပြပြစ္ဆဝကိတ္တပံဆင်ញင်၍နေအီတတ္တိယအခြေဆင်ញင်လိုက်ကြပရိသန္နေနေရတာကိုဒုက္ခသစ္စာမြင်အောင်နှလုံးသွင်းအိုရတာမိမိရဲ့တလံသွင်းညှက်တော့တော့ခန္ဓာကိုယ်ကြီးမှာဒုက္ခသစ္စာမြင်အောင်နှလုံးသွင်းအိုဒုက္ခအနာယောဂ96ပြားနှိမ့်ဆက်နေတဲ့ဒီခန္ဓာကိုယ်ကြီးမှာအဲ့ဒီအနာယောဂနှိမ့်ဆက်ခြင်းဆိုတာဗျာတိဒုက္ခကိုမြင်အောင်နှလုံးသွင်းဒုက္ခသစ္စာကိုနှလုံးသွင်းဖို့ကြီးဘုရားဟောတယ်ဒီတလမြတ်လို့တော့ခန္ဓာကိုယ်ကြီးရတာတာဟာတို့အဖို့ဘောတို့အဖို့ဘောများကြည့်လိုက်သမှာယောဂတုံကြီးဒီကိုယ်ကြီးကယောဂတုံကြီးမျက်စိကြည့်မလားယောဂအပြည့်ပဲနားကြည့်မလားယောဂအပြည့်
နှာခေါင်းကြည့်အောင်မလားယောဂာနဲ့ဗစက်ကြည့်အောင်မလားယောဂာနဲ့ဘယ်နေရာကြည့်မလဲဝမ်းကောင်းကြည့်မလားယောဂာနဲ့လက်ကြည့်မလားယောဂာနဲ့ခြေထောက်ကြည့်မလားယောဂာနဲ့အကုန်လုံးဒုက္ခလုံးဘယ်နေရာမှမလုပ်ဘူးယောဂာနဲ့အဲ့ဒါကြောင့်မလို့ဒီခန္ဓာကိုယ်ကြီးရတာလားဟာတခြားလို့မမှတ်လိုက်နဲ့ယောဂာတို့ဤအစုအဝေးယောဂာအတုံးအခဲကြီးကိုရနေတာလို့အဲ့ဒါကိုလည်းအမြဲမပြတ်ဆင်ခြင်ပြီးတော့နေကြအဲ့ဒီလိုယောဂာနှိမ့်ဆက်ပုံကိုဆင်ခြင်နိုင်လို့ရှိရင်ဤမြတ်ယောဂာဇိုးတို့ဖြင့်96ပြာအနာဇိုးတို့ဖြင့်နှိမ့်ဆက်နေတဲ့ကိုကြီးပါတကားလို့ကြက်ကြက်ဆင်ခြင်ပြီးတော့နေခြင်းကြောင့်ဒီကိုကြီးရဲ့ဗျာတိဒုက္ခကိုဘုန်းကြီးတို့ဘိုးဘွားများသဘောပေါက်လာတဲ့အချိန်အလေးနဲ့ဆင်ခြင်လို့သဘောပေါက်လာခင်ခန္ဓာကိုယ်ကြီးပေါ်မှာညှိမှုတဲ့စိတ်တွေဝင်ပြီးတော့တဏှာဒိဋ္ဌိအဝိဇ္ဇာတွေညော့ပါသွားမယ်အဲဒီအဝိဇ္ဇာတဏှာဒိဋ္ဌိညော့သွားရင်ဘုန်းကြီးတို့အဘိုးဘွားများပရိသန္တိနေခြင်းအိုခြင်းနာခြင်းဒုက္ခတာနေသွားတာပဲကိုင်းနောက်တစ်ချက်ဆင်ခြင်ရမှာကပါတယ်လေမရဏဓမ္မောဟိမရဏံအနတ္တိတောတိအပိဏံပိစ္ဆဝကိတဗံအိတိယာဝပုရိသေနဝါသဟတိနဝါပပ္ပစီတေနဝါအဟံငါရိမရဏဓမ္မောတေယျိသဘောရှိဤမရဏံတေခြင်းကိုအနတ္တိတောမလွန်မြောက်နိုင်ကြပါတကဣတိဤသို့အိတိယာဝအမျိုးသမီးသည်၎င်းပုရိသေနဝါယောက်ျားသည်၎င်းဂဟတိနဝါလူသည်၎င်းပပ္ပစီတေနဝါယဟံသည်၎င်းအဘိနံအမြဲမပြပိစ္ဆဝေခိတပံဆင်ញင်၍နေအား၏သတ္တုထအချက်ပေခြင်းသဘောရှိ၏ပေရမည်သဘောကိုငါသည်မလွန်မြောက်နိုင်ကြပါရကားမကြာတော့တဲ့ကာလမပင်ကရဲ့ခန္ဓာကိုယ်ကြီးပြည့်စည်ပြီးတော့ရုပ်ရောနာမပြည့်စည်ပြီးတော့ငါသည်ဘဝတခုရာဆုံးလို့ရတဲ့ပေခြင်းကိုရောက်တော့မည်ရကားဆင်ញင်ပေးကြသိဉာဏ်မဲ့အချက်လေးခုရတယ်ပရိသန္တိနေရတဲ့ဒုက္ခသိဉာဏ်ပါ။အိုရတယ်ဆိုတဲ့ဒုက္ခကိုသိဉာဏ်ပါ။နာရတယ်ဆိုတဲ့အနာရောဂါနှိမ့်စေတဲ့ဒုက္ခတွေကိုသိဉာဏ်ပါ။အဲ့ဒီဘဝတကူရဲ့အဆုံးသတ်ယောဂါတွေအပြည့်နဲ့နှိမ့်စေလို့ကုလို့မရတော့တဲ့အချင်းသိခြင်းဆိုတဲ့မရဏဒုက္ခတရားကိုဘုန်းကြီးတို့ဘုရားပွားများသိခြင်းလို့မြတ်စွာဘုရားဒီလိုပြောတယ်။ဒါကြောင့်အတုဝံမေဇီဝိတံဒုဝံမေမရဏမေငွေရဲ့ဇီဝိတအသက်ရှင်ခြင်းဒီအတုဝံမမြဲလေစွာတကားအသက်နဲ့ခန္ဓာကမြဲတဲ့သဘောမရှိဘူးဘာကမြဲလဲမရဏမေဝသေခြင်းတရားသာလည်းဒုဝံမြဲတည်ဤတကားသေသဘောကဧကမြဲတယ်အသက်နဲ့ခန္ဓာကမြဲတဲ့သဘောမရှိဘူးနိယတအနိယတံမေဇီဝိတံနိယတံမေမရဏမေငွေရဲ့ဇီဝိတံအသက်ရှင်ခြင်းဆိုတာကအနိယတံပိုင်းခြားချက်သတ်မှတ်ချက်မရှိလေစွာတကားနိယတံမိမရဏမရဏမေဝသေခြင်းတရားကသာလဲနိယတံသမ္မကျရှိလေစွာတကားပိုင်းခြားထားတာသမ္မထားတာကန့်ပတ်ထားတာဒီအပဲ့နဲ့ဒီခန္ဓာပိုင်းခြားကန့်ပတ်ချက်ရလို့ဘာမှမရှိဘူးပိုင်းခြားကန့်ပတ်ချက်ဆိုတာကဘယ်သက်တမ်းကြရင်ငါသေးမယ်ဘယ်အချိန်ကြရင်သေးမယ်ဘယ်ရာသီသေးမယ်ဘယ်ယောဂလေးနဲ့မှသေခြင်းနဲ့ဘယ်ယောဂမျိုးနဲ့တော့မသေခြင်းဘူးဘယ်အရထာနာမှာသိကျင်တယ်ဘယ်သုတ်တန်ကအလောင်းမြုပ်နှံကျင်တယ်လို့ဒီလိုသတ်မှတ်လို့မရဘူးဆိုတဲ့အကြောင်းကိုအနိယတပြောတယ်။ဒါကြောင့်ဇီဝိတံဗျာတိကာလောဇဒေဟနိခိပနံဂတိပိစီတိဇီဝလောကသမိန်အနိမိတာနာနာယရေဇီဝိတံသာသိရမယ်ဆိုတဲ့အပတံကို၎င်းဗျာတိသာသိရမည်အနာယောဂါကို၎င်းကာလောသာပေရမည်အချိန်ကကာလကို၎င်းဒိဟနိခိပနံသဇီဝိတံဗျာတိကာလောသာဒိဟနိခိပနံသဤရုပ်အလောင်းကြီးကိုမြုပ်နှံရမယ်ဆိုတဲ့သုတ်တန်ကို၎င်းဂတိသာတိတိလင်းသွားရမယ်ဆိုတဲ့ဂတိကို၎င်း၅ချက်ပေခြင်းတရားနှလုံးသွင်းတဲ့အခါမှာအဲ့ဒီ၅ချက်သုံးအောင်နှလုံးသွင်းဇီဝိတံပေယမိအဘက်တံကို၎င်းဗျာတိသပေယမိအနာယောဂါကို၎င်းကာလောသပေယမိအချိန်ကာကာလရာသီဥဒုကို၎င်းဒိဟနိခိပနာသဒီအလောင်းကောင်းကြီးကိုမြုပ်နှံရဆိုတဲ့သုတ်တံကို၎င်းဂတိသတိတိနှင့်သွားရမယ်ဆိုတဲ့လူဒေဝမနုဿနိရယနှင့်ပေတတရိသံလာယံရှိငါတံသောဂတိကို၎င်းဣတိဤသို့ဣတိပင်စာဤငါးချက်သောတရားတို့ကိုဇီဝလောကသမိန်ဤအသိရှင်ပြီးတော့နေရတဲ့လူပြည်လောကကြီး၌နာနာယရီပိုင်းကြအနိမိတ်တာ ပိုင်းရတ္တမချက်မရှိသည်ဖြစ်၍နာနာယရေနာနာယံဒီမပြိနိုင်လေကုန်သွားတကားမပြိနိုင်တာငါချက်ဇီဝိတဒီအသက်နဲ့ခန္ဓာရလာတဲ့ဒုဒ္ဓတွေဟာဘေးအသက်ဘေးအရွယ်ဘေးသက်တမ်းရောက်ရင်ပြေမယ်လို့ကြိုတင်ပြီးဘယ်သူမှမသိ50ကျရင်ပြေမလား60ကျရင်ပြေမလား80 80ဘယ်တော့ပြေမလဲအဲ့ဒီအသက်တမ်းခံမှန်းကြည့်ဘယ်လို့မှခံမှန်းလို့မရဘူးသိရမယ်အသက်တန်းကိုလည်းအဲ့ဒီလိုခံမလို့မရဘူးဆိုတာအဲ့ဒါလေးလည်းပဲသိခြင်းတရားနဲ့ပတ်သက်လို့မမက်မပြဆင်ញံသေးကြအသက်တန်းကာယ60 90 80အသက်တန်းမခံမနိုင်လို့အချိန်ခါကာလကိုခံမလို့ရရလားလို့ဆိုတော့သောင်းတွေမိုးဆိုတဲ့ဥဒုလည်းဘယ်ဥဒုရလို့ခံမလို့မရဥဒုတွေခံမလို့ရတော့လခံမလို့ရရလားတကူးကစုံနေုံစတဲ့ဘယ်လဆိုတာလည်းခံမလို့မရလံနဲ့လေးလေညဆိုပြီးတော့အချိန်ကောခံမလို့ရတယ်အဲ့ဒီလိုအချိန်ကကာလခံမလို့မရဘူးတဲ့ဒါကြောင့်ပေးရမယ်ကာလကိုလည်းမသိနိုင်လေသွားတကားနှစ်ချက်ရှိတော့ပါပြီဇီဝိတံပြာဒီကာလောဇပြာဒီအဖြစ်တော့လည်းမသိအချိန်ကကာလလည်းမသိတဲ့ဘုန်းကြီးတို့အဖိုးတွေပွားတယ်ဘယ်လိုယောဂာနဲ့သိမှလဲဆိုတာကိုလှမ်းမြုံပြီးတော့ကြည့်လိုက်သမ်းပါဘာယောဂာနဲ့ပေးရမယ်ဆိုတာကိုလည်းကိုယ့်ကိုယ်ကိုတွေ့ချက်လို့မရဘူးသေးသေးဒီအလောင်းကြီးဘယ်သုတ်တံမြုပ်မလဲဆိုတာကိုလည်းမှန်းလို့မရဘူးလေးခုဤဘဝအတွင်းမှာဤပြည့်စက်ကဘဝအတွင်းမှာမသိနိုင်တာလေးခုရှိပြီးတော့နောက်အနာကလှမ်းကြည့်လိုက်တော့သေပြီးနောက်ဘယ်ဘဝတို့သွားမှလဲဤလူဘဝကသေပြီးတော့အောက်အပယ်လေးဘုံရဲ့သတိစံပိတာသူတကယ်ဘယ်သွားမလဲလူကြီးပဲပြန်လာမလားနတ်ကြီးတက်မလားပြမကြီးတက်မလားဘယ်ဘဝသွားမလဲလို့အနာကခยีနှံ့မြော်လိုက်ရင်လည်းပဲကိုင်းဘယ်သွားမလဲဆိုတာဘယ်သူမှန်းလို့မရတွက်လို့မရတွေးလို့မရစဉ်းစားလို့မရဘူးအနာကခยีရဘာမှမသိမရရဘူးအဲ့ဒီလိုမရရတဲ့အချက်၅ချက်ကိုဘုန်းကြီးတို့အဖို့အပွားများသေဃာနီးအချိန်ရောက်နေပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒါကိုမပြတ်မပြတ်စဉ်းစဉ်းနှလုံးသွင်းပြီးခြင်းဖြင့်တဏှာလောဘမာနဒိဋ္ဌိအဝိဇ္ဇာအဲ့ဒါတွေကတပြီးတပြီးတပြီးတပြီးနဲ့ယောဘသွားစေတတ်တယ်လို့မြတ်စွာဘုရားမိန့်ထားပါတယ်။ဒါကြောင့်ဘုန်းကြီးတို့ပူလို့ပါတော့အဲ့ဒါတွေကိုစဉ်းစဉ်နှလုံးသွင်းခြင်းဟာအကျဉ်းချုပ်လိုက်လို့ရှိရင်ပရိသန္တိဆိုတာလဲဒုက္ခဆင်းရဲတဲ့သဘောအစုအဝေးဩရေဆိုတာလဲဆင်းရဲတဲ့သဘောအနာယောကနေစေတယ်ဆိုတာလဲဆင်းရဲဒုက္ခသိရတယ်သိခြင်းတရားနဲ့ပတ်သက်လို့ခုနကမသိနိုင်တာငါးချက်ဆိုတာလဲအကုန်စုလိုက်ရင်ဒုက္ခသစ္စာကြီးပဲအဲ့ဒီဒုက္ခသစ္စာအစူအဝေးကြီးကိုထပ်တလေလေးဆင်ခြင်ပြီးတော့ဘေးဒုက္ခကိုမြင်မှဤခန္ဓာကိုယ်ကြီးဟာဒုက္ခသစ္စာတရားကြီးပဲလို့ဒုက္ခအမှန်တရားပဲလို့ဒုက္ခတွေစုဝေးနေတဲ့ကိုယ်ကာယကြီးပဲလို့အမှန်အတိုင်းမြင်သွားရင်အဝိဇ္ဇာလဲကွာ၍တဏှာလဲချုပ်၍ဒိဋ္ဌိလဲချုပ်ပြီးတော့ဘုန်းကြီးတို့အဘောအဖွားများနောက်ထပ်တပံပရိသန္တိနေရတဲ့ဒုက္ခမှာသက်သာသွားမယ်ဒါကြောင့်အဝိဇ္ဇာတဏ္ဍာဒိဋ္ဌိချုပ်ငြိမ်းခြင်းရင်မလုပ်ရမလဲဒီတလမျှလောက်သောခန္ဓာကိုယ်အတွင်းဖြစ်ပျက်နေတဲ့ဒုက္ခသစ္စာတရားတွေကိုမြင်အောင်အလေးအနက်ဆင်ခြင်သုံးတာတို့အဲ့ဒီကိုဆိုလိုပါတယ်အဲ့ဒါအမြင်မပြတ်ဆင်ခြင်ရမယ်အပိဋ္ဌာတရားတွေလို့အဲ့ဒီလိုမှတ်လိုက်ပါဒီတော့ခုပြောပြီးတော့လာခဲ့တာပရိသန္တိနေရဆိုတဲ့ဒုက္ခအိုရဆိုတဲ့ဒုက္ခအနာရောဂါနှိစ္စတဲ့ဆိုတဲ့ဒုက္ခပေရဆိုတဲ့ဒုက္ခအဲ့ဒီဒုက္ခသစ္စာအစုအဝေးဟာပရမတ္တတရားနဲ့သူ့ချုပ်ငုံပြီးတော့ပြောကြလို့ဆိုလို့ရှိရင်ဘာ ਈ ဖြစ်ပြက်နေတာလဲဆိုလို့ရှိရင်ရုပ်အစုအဝေးကြီးနဲ့နာမ်အစုအဝေးရုပ်တရားကြီးနဲ့နာမ်တရားကြီးရဲ့ဖောက်ပြန်နှိမ့်ဆက်ဖြစ်စည်းပေါင်းလဲပြောင်းလဲနေတဲ့သဘောပဲဒါပဲရှိဒါကြောင့်မို့လို့ရုပ်မှန်နာမ်မှန်ပြီးအောင်ကြိုးစားဖို့အလုံးလိုအပ်တယ်ဆိုတဲ့အကြောင်းကိုဘုန်းကြီးပြောလိုပါတယ်ရုပ်မှန်နာမ်မှန်တကယ်သိအောင်ငါတော့အဲ့ဒီသင်္ခေရမယ်အပိဋ္ဌတရား၄ပါးအပြင်အရေးကြီးတဲ့သဘာဝတစ်ခုအရေးကြီးတဲ့ဓမ္မတစ်ခုအနေနဲ့နောက်ဆုံးပါမှာထားခဲ့ခြင်းလည်းဆိုရင်ဤကုံကျုပ်အနေနဲ့ပါမှာခဲ့ခြင်းလည်းဆိုရင်အဲ့ဒီလူခန္ဓာကိုယ်ကြီးရဲ့ဒုက္ခသစ္စာကိုနင်းအောင်ကြည့်ခြင်းနဲ့အဖို့တို့အဖွားတို့သည်တဲ့ဧကယံသောအယံဘိက္ခဝေမေသောတတနံဝိသုဒ္ဓိယာသောကပရိဒေဝနံသမတေကမာယဒုက္ခဒေါမနတံအထင်ကမာယ ညာယပအဓိကမာယနိဗ္ဗာဏတသစ္စည်းကိရိယာယယရိတံသတ္တရောတတိပဌာနာဆိုတဲ့ဘုရားဟောဖို့ပါဠိတော်အတိုင်းအဲ့ဒီလိုဒုက္ခတွေမှချုပ်ငြိမ်းခြင်းချင်းကိလေသာတွေမှစင်ကြယ်ခြင်းအဝိဇ္ဇတနာဒိဋ္ဌိဆိုတဲ့ကိလေသာတရားတွေမှစင်ကြယ်ရလေအောင်ဝိတုဒ္ဓိယသွေးရည်ခြင်းပူဆွေးခြင်းငိုကြွေးခြင်းဆိုတဲ့ဒုက္ခတရားတွေမှချုပ်ငြိမ်းရလေအောင်ကိုယ်ဆင်းရဲစိတ်ဆင်းရဲဆိုတဲ့ဒုက္ခတရားတွေမှာကြုံရင်းရလေအောင်မဉ္ဉံဖုန်ဉံဝိပဿနာဉံမဉ္ဉံဖုန်ဉံဆိုတဲ့အသိဉာဏ်တွေကိုရကြရလေအောင်နိဗ္ဗာန်ကိုမျက်မှောက်ပြုရလေအောင်ဘုန်းကြီးတို့ဘုရားများအထုရမယ့်တရားဟာတစ်ခုတည်းရှိတယ်။ဗာလိတစ်ခုတည်းကဧကယနောအယံဘိက္ခုဆိုတဲ့အတက်တတိပဋ္ဌံတရားတစ်ခုတည်းပဲရှိတယ်။အာကုဇရာဟာဒါပဲ။တခြားသောအာမကုနဲ့မိမိခန္ဓာကိုယ်ထဲမှာရှိနေတဲ့တတိကိုအာကုကိုယ်မှာရှိနေတဲ့တတိကိုအာကုကိုယ်မှာရှိနေတဲ့ဝိရိယကိုအာကုကိုယ်မှာရှိနေတဲ့ဉာဏ်ဆိုတဲ့ပညာကိုအာကုအဲ့ဒီကိုယ်ရှိထားတဲ့သတ္တဝိရိယတတိသမာဓိပညာအဲ့ဒီတရား၅ပါးကိုဘုန်းကြီးတို့အဖိုးဘွားများအာကုပြီးတော့တတိပဋ္ဌာနလမ်းကြောင်းတရားကိုကောင်းကောင်းလိုက်နိုင်ပြီဆိုရင်ကိုယ်ကပြောခဲ့တဲ့ဒုက္ခအကုန်လုံးငြိမ်းပြီးတော့နိဗ္ဗာန်သိသိကိရိယာလို့ခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနေတဲ့အကျိုးတရားကိုရမယ်လို့ဘုရားမှာထားသောကြောင့်အဲ့ဒီတတိဝရိယပညာတရားတွေကိုအာကုဆိုတော့ဘယ်လိုလုပ်မလဲ။မြတ်စွာဘုရားရှင်ကိုရောင်မြပေးတော်မူတဲ့တတိပဋ္ဌဓမ္မဒေသနာအဖျားပြားလေးကဘုန်းကြီးတို့သဘောကျတာတခုပြောထားခဲ့တယ်။အာနာပါနပတိဘာဝနာဆိုတာတတ်နိုင်သောအဖို့ပွားများအတွက်ဒါအထုတ်ဖို့သိကောင်းအာနာပါနသတိဘာဝနာဘယ်လိုပွားများပြီးတော့သတိပဋ္ဌာန်လုပ်မလဲဆိုလို့ရှိရင်စိတ်ငြိမ်တဲ့နေရာလေးမှာခန္ဓာကိုယ်အနေထားသက်သာအောင်ချုံပြောင်မမကလေးတင်မလင်ခွေကလေးထိုင်ပြီးတဲ့အခါလက်တို့ခြေတို့ခေါင်းတို့ကိုယ်တို့ကိုမလှုပ်မချက်ရိမ်မထိုးပဲနဲ့ငြိမ်ပြီးတော့စိတ်စိတ်ဆက်ဆက်သက်သက်သာသာအနေထားလေးနဲ့မိမိနှာခေါင်းပြားနှာသီးပြားနဲ့နှာခေါင်းလေးကထွက်တဲ့လေဝင်တဲ့လေနဲ့တွန်းသွားတာတိုက်သွားတာအဲ့ဒီသဘောလေးကိုတတိချက်ပြီးတော့မှတ်ပြီးတော့နေလိုက်ပါဗတော်ဝအတ္တတတိဗတော်ဝပတ္တတတိဆိုတဲ့ပါဠိတော်အရာတတိထားပြီးတော့ထွက်လေဝင်လေကိုရှူတဲ့တိုက်တဲ့အလုပ်ကိုလုပ်မိမိနှာခေါင်းအတွန်းသားတဏှာရာနဲ့ထွက်လေဝင်လေနဲ့တိုက်သွားလိမ့်အဲ့ဒီမှာနှာခေါင်းနဲ့လေနဲ့ပုတ်တိုက်သွားတဲ့နေရာမှာသတိနဲ့အသိကိုကတ်ထားပြီးတော့နှာခေါင်းလေးကသွားတော့ထွက်လီဝင်လေရဲ့သဘောဟာဘယ်လိုရှိသလဲလို့စူးစူးဆိုက်ဆိုက်တတိနဲ့အမြင့်မပြတ်စောင့်ကြကြည့်ရှုပြီးတော့အဲ့ဒီနေရာမှာတတိကိုထားခြင်းဖြင့်စိတ်ကိုတတိနဲ့ချီထားခြင်းဖြင့်ထွက်လီဝင်လေရဲ့တိုးတဲ့တုံးကန်တဲ့တတိကလေးရဲ့အပေါ်မှာစိတ်ကိုတတိနဲ့ချီနှောင်ရိပ်ထားခြင်းဖြင့်တိုးစိတ်ကလေးဟာအရက်လေးမျက်နှာဘယ်ကူမှမပြေတော့ဘဲနဲ့တနေရာထဲမှာငြိမ်ပြီးတော့ကြလာတဲ့အချိန်ဧကဂရဆိုတဲ့သမာဓိဝင်လာတဲ့အခါမှာသိတိမပြန့်လို့တော့ဘူးနိဝရဏ၅ပါးငြိမ့်သိကြီးလို့တဏှာထဲမှာစိတ်ကိုထားလို့ရပြီလို့ဆိုရင်တနည်းပြောရရင်ကိုယ်စိတ်ကိုကြကြနာနာပိုင်နိုင်လာပြီဆိုရင်စိတ်ကိုနိုင်နေလာပြီဆိုရင်အဲ့ဒီလိုနိုင်နေလာတဲ့စိတ်ကိုအသုံးချလိုက်တော့ဘယ်နဲ့အသုံးချလိုက်မလဲခန္ဓာကိုယ်တစ်ခုလုံးအတွင်းမှာဖြစ်ချီပြည့်ချီနှိမ့်ဆက်ချီနဲ့သွာလန်နေတဲ့ယုတ်ဒီနံတွေကိုအကုန်သုံးသပ်လိုက်ပြီးတော့ဩဤတကူလုံးဘုန်းကြီးရှင်နာကပြောခဲ့တဲ့ဒုက္ခသစ္စာဒုံကြီးပါလားဆိုတာကိုသိသိချာချာအဲ့ဒီအခါသဘောချသွားလိမ့်မယ်အဲ့ဒီလိုဒုက္ခသစ္စာဒုံကြီးပဲလို့သဘောချလာခဲ့ရင်သမုဒိယသစ္စာဆိုတာအလိုလို꽌ပြီးတာဖြစ်သွားတယ်တဏ္ဍိဋ္ဌိ꽌သွားတယ်အဲ့ဒီတဏ္ဍိဋ္ဌိသမုဒိယသစ္စာ꽌သွားရင်တဏှာချုပ်ဒိဋ္ဌိချုပ်လို့ဒုက္ခပါချုပ်ငိမ့်တဲ့နိရောဓဆိုတာဟာတို့အဘိုးဘွားများအလိုလိုရပါတယ်အခွင့်ကောင်းအခါကောင်းကြီးနော်တရားတွေလည်းရှိတယ်ကိုယ်မှလည်းပဲအာကိုးစရာသဒ္ဒဝရိယတတိသမာဓိပညာရှိတယ်လုံလေလုံနိုင်တဲ့အချိန်အခါဖြစ်တယ်အချိန်ပြည့်လည်းပဲလုံခွင့်ပေးထားတယ်အဲ့ဒီလိုလုံခွင့်ပေးနေအောင်စားရည်နေရည်ဝေးရည်လည်းပြည့်စုံအောင်အဖက်ဖက်ကထောက်ပံ့ပေးထားတဲ့အတွက်ကြောင့်ဘုန်းကြီးတို့ဘုန်းများအပွားများဘာမှမလုပ်နိုင်ကြမရှိဘူးမလုပ်ချင်ကြမရှိဘူးကိုယ့်အတွက်ကိုယ်လုပ်ရတာကိုယ်ရတဲ့အခွင့်အရေးလက်မလုပ်ကြစေနဲ့ဒါကြောင့်ပฏิပဌာနဆိုတဲ့စကားအရာတတဝရိယပฏิသမารိပညာဆိုတဲ့မိမိတို့အားကိုးစရာတရား၅ပါးအဲ့ဒီပฏิတရား တတိအစကြီးတဲ့ဘုံ၅ပါးအာကိုပြီးတော့ထွက်လေဝင်လေနဲ့နှာခေါင်းနဲ့တိကျတဲ့မြင်နေမှာစိတ်ကလေးကိုငြိမ့်ပြီးအောက်ထားပြီးတော့သူ့စိတ်ကိုနိုင်နိုင်နင်းနင်းဖြစ်လာလို့စိတ်ကငြိမ့်လာပြီဆိုတဲ့အခြေကြရင်ခြေဆုံးကောင်းဆုံးတကူလုံးရုပ်ရောနံပါပစ္စည်းပြီးတော့နှိမ့်ဆက်နေတဲ့ဒုက္ခသစ္စာဒုံကြီးကိုငင်းအောင်ကြည့်လိုက်တော့တဲ့အီကူကြီးဒီတရက်ထည့်ပြစ်ပြီးတော့နေတဲ့ဒုက္ခသစ္စာဒုံကြီးပါလို့ကြကြနန်းနံငင်းအောင်ရှုလိုက်မယ်ဆိုရင်တော့အဲ့ဒါသမုဒယဆိုတဲ့တဏှာဒိဋ္ဌိတခါတည်းကွာထွက်သွားပြီးဏိရောဓကိုတခါတည်းရောက်မယ်။သမုဒယကွာသွားလို့ဏိရောဓရောက်သွားတယ်လို့ဆိုရောအေးချမ်းနဲ့ပန္တိဓက္ခလိတခါတည်းနိဗ္ဗာန်တဝင်ရောက်လာတယ်။အေးလိုက်တာဆိုတဲ့နိဗ္ဗာန်ဓက္ခလိဝင်လဲလာရောအဲ့ဒီမှာသစ္စာ၄ချက်ဟာတပြိုင်တည်းဘုန်းကြီးတို့အဖို့ပွားများမှာပွင့်သွားပါလိမ့်မယ်။အဲ့ဒါကြောင့်မလို့တတိပတံတရားဆိုတာဖရာအဆူသူအာထုတ်တဲ့တတိပတံဖြစ်တယ်။သိစေကဗုဒ္ဓအဆူသူယဟနာအဆူသူအာထုတ်တဲ့တတိပတံဖြစ်တယ်။အဲ့ဒီတတိပတံတရား၄ပါးကျူးစာပွားပြီးတော့ဒုက္ခသစ္စာကိုမြင်အောင်ကြည့်ပါ။သမုဒယသစ္စာကိုပိုင်နိုင်အောင်ကျူးစာပါ။မေဃသစ္စာဆိုတဲ့သတ္တဝရိယတတိသမားတွေပညာကိုပွားပါ။និရောဓဆိုတဲ့និရောအံနိဗ္ဗာန်ဆိုတဲ့និရောဓသစ္စာတရားကိုဧကံမုခမျက်မှောက်ပြုနိုင်ပါလိမ့်မယ်လို့တတိပ္ပံတရားပွားများကြပါလို့တိုက်တွန်းခြင်းနဲ့ဘုန်းကြီးရဲ့ဓမ္မကထာနိဂုံချုပ်ပြီးတော့ဓမ္မလက်ဆောင်လင်္ကာ၃ပိုက်ချပေးမယ်။အဲ့ဒီလင်္ကာ၃ပိုက်လိုက်ဆိုပြီးတော့ဘုန်းကြီးတရားပွဲသိမ့်ကြစို့တဲ့။ကိုင်းလိုက်ပြီးတော့ဆိုလိုက်ကြ။ကိုထက်ကြီးသူကိုအောင်လူရွယ်သူသီရာများလာသည်ကိုယ်ထက်ကြည့်သူကိုအောက်လူရွယ်သူသေးတာများလာသည်ကိုထက်ကြည့်သူကိုအောက်လူရွယ်သူသေးတာများလာသည်ဘုံကောက်ညီညီဆိုကြခဏမစဲအိုရမြဲကိုလဲပြီဘက်နီးခဲ့ပြီခဏမစဲအိုရမြဲကိုလဲပြီဘက်နီးခဲ့ပြီခဏမစဲအိုရမြဲကိုလဲပြီဘက်နီးခဲ့ပြီမသိရမီပါရမီငါသည်ဖြစ်မှသင်တော်မီမသိရမီပါရမီငါသည်ဖြစ်မှသင်တော်မီမသိရမီပါရမီငါသည်ဖြစ်မှသင်တော်မီသို့ဒီတော့လင်ဘုရားရှင်ကိုတော်မြတ်ဟောတော်မူသောအမြဲမပြတ်ဆင်ခြင်ရမယ့်အဘိညာဩဝါဒတရားဒေသနာနဲ့တတိပဋ္ဌံတရားဒေသနာနာကြားကြရကုန်တော်တို့အဖို့အဖွားပေါင်းသူတော်ကောင်းတို့သည်ဘုရားရှင်ကိုတော်မြတ်မိတ်တော်မူသည့်အတန်ပရိသန္တနေရတဲ့ဒုက္ခအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဆိုတဲ့ထိုဒုက္ခ၄ပါးမိမိရဲ့ဉာဏ်မှထင်မြင်လောင်အမြဲမပြတ်ဆင်ခြင်သုံးသပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း ထိုဒုက္ခသစ္စာတရားထင်မြင်၍လာအောင်မတိပဋ္ဌာန်တရားကိုလည်းပေါ်များနိုင်ကြပါစေကုန်သတည်းသတ္တဝိရိယပတိသမာဓိပညာဆိုတဲ့မိမိတို့မှာရှိပြီးသားဖြစ်တဲ့ဘုံ၅ပါးခွန်အား၅ပါးအဲ့ဒီအား၅ပါးကိုအားကိုးကြပြီးရင်ပฏิပတန်တရားဒေနာပွားများကြရတဲ့ဘုအပေါ်ပေါ်သူတော်ကောင်းတို့ရေဖရာအစာကြီးကြရိယာသူတော်ကောင်းတို့သံပြောရအသင်္ကတတ္တနိဗ္ဗာန်ပရမတ်ကိုလင်းမြန်သောစွာကိုစီကိုငါမျက်မှောက်ပြုနိုင်လွယ်သည်ဖြစ်ကြပါစေကုန်တည်
ပေါင်းတို့ခင်ဗျာယခုဘုရားဓမ္မကြီးညော်မူသောနိုင်ငံရောဓမ္မပတိကတပိတ်အိုင်ကြောရသေကုန်းဆရာတော်ဥညာမိတ္တရာကြီးဘုရားတော်များကိုဓမ္မဒါနပြုလုပ်လိုပါလျင်ရန်ကုန်မြို့အမှတ်163မောင်ဖော်လေးလံစုပိုင်းပြည်ရန်တွင်ကူးယူရရှိနိုင်ပါကြောင်း